ကဲပါပါ။အခုဒီတစ်နှစ်ကျော်အတွင်းမှာအခုချိန်ထိပေါ့ဒီမြန်မာနိုင်ငံမှာဒီဘာသာရေးလူမျိုးရေးအသွင်ဆောင်တဲ့ပဋိပက္ခတွေကတောက်လျှောက်လို့လို့ဖြစ်လာရလေ။အခုလည်းဒါမငြိမ်သေးဘူးပေါ့နော်။ဆိုတော့အဲ့ကိစ္စတွေကဘာကြောင့်ဖြစ်လာတယ်လို့ပါပါအနေနဲ့သုံးသပ်လဲခင်ဗျာ
။ကျွန်တော်ကတော့တို့အတွက်တယ်ဗျာ။ဒီအရာကဘာပဲပြောပြောကျွန်တော်ရဲ့ဒီပြည်ရင်းပြဿနာကဒါသိသိကိုကြီးမဟုတ်ဘူး။ဘာဖြစ်လဲဆိုတော့အရင်တော့ဒီလိုကိစ္စမျိုးတွေပေါ်လာဆိုရင်ဒါမြန်မြန်ဆန်ဆန်ပြီးသွားတာပဲ။ဒါချင်းပြောရင်ရှင်းလင်းလုံးမတိုင်ခင်တစ်နှစ်ပေါ့1980ခုနှစ်ဘာလို့ကလည်းဖြစ်ခဲ့တာပဲ။တောင်ကြီးတို့ပြည်တို့ဘာလို့ရန်ကုန်နဲ့ဖြစ်ဘူးလား။ကျွန်တော်ငယ်ငယ်တုန်းက9ဆ7ဆလားရန်ကုန်မှာကျုံခဲ့ဘူးတာပဲ။သို့တော့ကျွန်တော်ကဒီနေ့ကြတဲ့အခါကျဒီပြဿနာတွေကကြီးထွားတာလေ။အဲ့ဒါကြောင့်အဲ့ဒီဟာဘာကြောင့်ဖြစ်လဲဆိုတာကိုစဉ်းစားတဲ့အခါမှာတော့သူ့ပဲကိုယ်ပဲဟာယူဆတာကြီးကြီးကြမယ်ယူဆတယ်အများကြီး။အဲ့ဒီမှာကျွန်တော်ပြောနေတဲ့အကြောင်းကတော့ဘာလဲဆိုတော့ဘာပဲပြောပြောအခုဒီဘာသာရေးကိစ္စတွေကသွေးရသွားရတော့မဟုတ်ဘူးနော်။နိုင်ငံရေးအဖြစ်နဲ့သွေးရသွားမဟုတ်ဘူး။ဘာသာရေးအဖြစ်နဲ့သွေးရသွားမဟုတ်ဘူး။လူမှုဘဝပုံစံနဲ့ကြည့်မယ်ဆိုလည်းသွေးရသွားမဟုတ်ဘူး။အဲ့ဒါကြောင့်ဒီကိစ္စတွေကိုတောင်းခံပြီးတော့ရှင်းရလိမ့်မယ်လို့ကျွန်တော်အဲ့လိုဒီစား
ဟုတ်ကဲ့ဟုတ်ကဲ့ဘဘကကပြောသလိုလေဟိုရှင်းရလိမ့်မယ်တောင်းယူရလိမ့်မယ်ဆိုတော့အဲ့ဒါမျိုးဆိုရင်ရောဒီဘသူကတောင်းအောင်ရှိနိုင်မလဲဘဘရဲ့
အေးဒါတော့ကျွန်တော်ထင်တာတော့ဘာပဲပြောပြောနိုင်ငံတော်ဆိုတာနေတောင်းအောင်ရှိတယ်လို့ကျွန်တော်ပြောအောင်ဘာလို့နိုင်ငံတော်ဆိုတာလည်းဟင်ဟလားပြည်သူတွေရဲ့အသေး OECC လာပြည်သူတွေရဲ့လုံခြုံမှုပြည်သူတွေရဲ့ဟလားဘေးရန်ကင်းမှုကိုတောင်းအောင်ယူရတဲ့ဟာကိုသူကဆိုတော့ကျွန်တော်ကဒီပြည်သူစာရေးရှင်းရမှာပဲပဲသူကဖြစ်ဖြစ်ဟလားကိုလိုနီခေတ်တုန်းကလည်းဒီလိုဘာသာရေးပြိပကတွေဖြစ်တဲ့ခါမှာကိုလိုနီဆိုတာတောင်းယူရတာပဲအဲဒါကျွန်တော်ပြောပြတာအစိုးရတောင်းလုံးဝရှိတယ်လို့ကျွန်တော်ပြောနေတယ်ဒုတိယတောင်းရှိတယ်လူတွေကတော့လူမှုဖွဲ့စည်းတွေနိုင်ငံရေးဖွဲ့စည်းတွေဘာသာရေးဘာလို့ဆဲနှစ်ဖက်ဖွဲ့စည်းတွေပေါ့အဲ့လိုရှိတယ်လို့ထင်တယ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီအစိုးရဆိုတဲ့နေရာမှာလည်းပေါ့ပါပဲဒီမိုကရေစီအစိုးရဟလာဒီမိုကရေစီနိုင်ငံတွေမှာကျွန်တော်တွေ့တဲ့တော့သူဆိုင်ရာပေါ့နော်တက်ဆိုင်ဝန်ကြီးဌာနတွေဝန်ကြီးတွေနဲ့လည်းအဲ့လိုတူးချင်းလိုက်ဖို့တာဝန်ယူရတယ်လေကျွန်တော်တို့တွေ့ရတယ်လေအဲ့လိုမျိုးဆိုရင်ရောပါပါဗမာနိုင်ငံအနေထားနဲ့ဆိုလို့ရှိရင်ဘယ်လိုပြောလို့ရမလဲ
အဲအဲ့ဒါကြတော့ကျွန်တော်ကဒီလိုပြောရမယ်ထင်တယ်ဗျာအစိုးရတာဝန်ဆိုတာတော့ကျွန်တော်ကအစိုးရဒါတာဝန်ကြီးတဲ့လူနေနဲ့ကျွန်တော်ပြောရတာဟုတ်သို့တော့လုပ်ငန်းပိုင်းခွဲခြားပြရမယ်ဆိုရင်တော့အဲ့လုပ်ငန်းလိုက်ပဲဖြစ်ရမှာပေါ့လုပ်ငန်းလိုက်ဆိုတဲ့အခါမှာပထမဆုံးတာဝန်အစီအစဉ်ကတော့ပြည်ထောင်ဝန်ကြီးဌာနပေါ့ဗျာဘာလို့တော့တိုင်းပြည်မှာတည်ငြိမ်အောင်ဖြစ်ဖို့လားနော်ကဒီပြည်ပကတွေရတအောင်လို့ဖို့တားဆီးဖို့ဟလာနော်ဖြုတ်ခွေးမှုသဘောလို့ရှင်လဲအေးယူဆိုတဲ့ဟာတွေကဒီလေးဝင်ဌာနတာဝန်ရှိဆုံးဖြစ်တယ်လို့ကျွန်တော်ပြောလို့ရတာပေါ့ပဲဒါတစ်ပေါ့နှစ်ကတော့ကျွန်တော်ဖြစ်တယ်ကျွန်တော်ဒီခေတ်မှာနေဆက်ဒီသားတို့ဘာလို့နော်နည်းပတ်သက်ပြီးတော့ကိုကေးအဖွဲ့တို့ဘာလို့ဆိုတာရှိတယ်အဲ့လိုအဖွဲ့စည်းတွေကလည်းဒုတိယတာဝန်ရှိတယ်လို့ကျွန်တော်စတယ်ဘာဖြစ်လို့ကျွန်တော်ဒီဟာပြောလဲဆိုတော့မကြင်တော့ကခင်ဗျားလည်းမှတ်မိလိမ့်မယ်အဲ့ဒီအဖွဲ့ဖြစ်တဲ့အဲ့ဒီမှာဘယ်သူပါလဲဆိုတော့တက်မတော်ပါတယ်နော်နောက်ပြီးတော့ရဲပါတယ်နော်ဘရလဝကပါတယ်နော်ဘရအုတ်ချွေးရပါတယ်ဆိုတဲ့ခါကြီးအဲ့ဒီကွန်ပဏီဖြစ်တာဆိုတာဘာမှအကြောင်းပြချင်းမပြူတမန်ရုံးရတယ်ပြီးတော့တာလီ3လေးချောင်းနဲ့ဖြစ်ပလိုက်တယ်ပြီးတော့ခါပြန်ဖွဲ့တဲ့ခါကျတော့စစ်တပ်မပါတော့ဘူးအဲ့ဒီလိုဆိုရင်ဒီအဖွဲ့ဟိုဖြစ်သိရတဲ့အကြောင်းဟာစစ်တပ်ပါနေလို့ဟလားတခုချွေးရည်ရဲ့ပေါ်နေတယ်အဲ့ဒါကြောင့်ဖြစ်ရတာအဲ့လိုဆိုလို့ရှိရင်ပြီးခဲ့တဲ့ဖြစ်ပျက်ခဲ့တဲ့ဖြစ်ရတဲ့ပုံမှာစစ်တပ်ကတောင်းရှိသလားဆိုတာလဲစဉ်းစားကြရဖြစ်လာတယ်အဲ့ဒါကြောင့်ကျွန်တော်ကနှစ်ခုပဲပြောနေတယ်လုံခြုံရေးကိစ္စတွေကိုနှစ်ပတ်သက်ပြီးပြည်ထောင်စုဌာနမှာတာဝန်ရှိတယ်။နံပါတ်1ကတော့ပူးတွဲပြီးတော့နော်ရခိုင်လူဒေသမျိုး၊နေဆက်လူဒေသမျိုးတွေနဲ့ဆက်ဆက်မှုတွေရှိတဲ့အတွက်နောက်တစ်ခါအရေးပေါ်ကြီးညာထားတဲ့အခြေအနေရှိတဲ့အတွက်ကိုဆိုလို့ရှိရင်တော့စစ်တပ်မှလည်းတာဝန်ရှိတယ်လို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ပပရဲ့ရှေ့မှာဟိုကျွန်တော်ပြောပြသွားသလိုပေါ့နော်ဒီကိစ္စနဲ့ပတ်သက်လို့နှစ်ပိုင်းပေါ့အဓိကဒီအာဏာရှိတဲ့အစိုးရဘိုင်းနဲ့နောက်တစ်ပိုင်းကကြတော့လူမှုလူဒန်းစားအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေရဲ့အပိုင်းပြောရတယ်အခုတော့ဒီဘဘဒီအစိုးရဘိုင်းကတောင်းအောင်ရှိတဲ့ကိစ္စတွေနဲ့ပတ်သက်ပြီးအသေးစိတ်ပြောသွားပြီးပြီအဲ့တော့နိုင်ငံရေးပါတီတွေလူမှုလူဒန်းစားအဖွဲ့တွေရနေပြီးတော့တောင်းအောင်ရှိတဲ့အပိုင်းလေးလည်းဘဘနည်းနည်းလောက်ပြောပြပါလားခင်ဗျာ
အဲလူမှုလူဒန်းစားပတ်သက်လို့ကျွန်တော်ကဒီလိုပြောနေတယ်ဗျာလူမှုကိုအခြေပြုပြီးတော့လုပ်တယ်ဆိုရင်လူမှုရေးရာတွေပေါ်ရင်လူမှုထဲမှာပြိပခါတွေဖြစ်ကြတယ်အဲဘာသာရေးအတည်ယုံမဲ့ခေါ်ခေါ်ဟလားနိုင်ငံရေးအဲသီတို့လုံးလုံးမှုပဲခေါ်ခေါ်ဘာခေါ်ခေါ်ဒုဒုဖွဲ့ကြီးကဝင်ပြီးတော့ကင်တွယ်ဖို့လိုလား။သို့တော့ကျွန်တော်ထင်တော့ဒုဒုဖွဲ့ကြီးကတိတ်ကင်တွယ်နေတဲ့အနေအထားမရှိဘူးဗျ။နောက်တစ်ခုကနိုင်ငံရေးပါတီကြီးနော်။နိုင်ငံရေးပါတီကြီးကပြောရမယ်ဆိုရမယ်ရှိတယ်။သို့တော့နိုင်ငံရေးပါတီကြီးနဲ့ပြောဖို့ဆိုကြတဲ့အခါကျတော့ဘာသာပြီးတော့ကျွန်တော်တွေ့နေဆိုရင်ကျွန်တော်လူငယ်တဲ့နှစ်တည်းကဆိုလို့ရှိရင်ကော်မရှင်ကနေပြီးတော့ကျဲစီမီဒီယာပြည့်တဲ့ချင်းတော့အမိတ်ထုတ်ဘူးလေဗျ။ပြင်းပြင်းထန်ထန်ထုတ်ဘူးလေ။ကော်မရှင်ကနေပြီးတော့နိုင်ငံရေးပါတီကြီးကဒီလိုလူမျိုးကိစ္စတွေပါဒီမှာဝင်ပြီးတော့မပါရဘူး။ပါလို့ရှိရင်နော်တိပါဝင်တဲ့ကောင်တွေပါတီကနေထုတ်ပြရမယ်နေ့အဲ့ထုတ်မပစ်ဘူးလို့တိလို့ရှိရင်ပါတီကိုဖျက်သိမ်းမယ်ဆိုတဲ့အထီးစာကြီးတယ်သို့တော့ပါတီရဲ့ကြောက်တယ်ဗျာပါတီရဲ့ငြင်းခံနေတယ်အခုလိုဥမာဆိုတော့ဒီလိုလူမျိုးပြိပကတွေဖြစ်တယ်ဆိုပါတီကဝင်ရှင်းရမယ်ပါတီကဝင်ပြီးတော့ကြက်တည်ရမယ်ပါတီကဝင်ပြောရမယ် ဒါပေမဲ့အဲ့ဒါတွေကကော်မရှင်အရာဆိုရင်နိုင်ငံပါတီကဒီဟာတွေလုပ်ခွင့်မရှိဘူးလို့ဖြစ်နေတယ်အဲ့တော့ဆိုလိုတာကျွန်တော်ပြောနေလဲဆိုတော့လူကြီးပြဿနာတွေပတ်သက်ပြီးတော့ပေါ်လာရင်တို့ရောပဲချုပ်ကြိုင်မယ်တို့ရောပဲဖြည့်ချင်းမယ်တို့ရောပဲတာဝန်ယူလုပ်မယ်ဆိုတဲ့သဘောမျိုးဆောင်တယ်အဲ့ဒါကြောင့်ဒီပါတီရဲ့အခမ်းအနားနော်ဒူဖွဲ့ကြီးရဲ့အခမ်းအနားအများကြီးရော့တယ်အခုဒီနေ့မဖြစ်ရှင်းနိုင်ကြီးဟာအဲ့ဒီကိစ္စလဲပါတယ်လို့ကျွန်တော်အဲ့လိုပဲယူဆပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဘဘကျေးဇူးအများကြီးတင်ပါတယ်ဘဘရေ